ူမြန်မာနိုင်ငံမှာနျူကလီးယားတိဆောက်ရေးလုပ်ငန်းတွေကိုလုပ်နေတဲ့ဆွဲအထောက်အထားတွေကတော့အများကြီးနိုင်ငံတကာကလည်းတွေ့လာရတယ်ကိုယ်စိုင်းမင်းမင်းကိုယ်တိုင်ထုတ်ပြတာလည်းတွေ့ရပါတယ်ဒီဟာဟာညီညမ်းစွာအသုံးပြုရလားလက်နဲ့လုပ်ဖို့ဆိုတာကိုသီးသီးသာသာဖော်ပြနေပါလားလက်နဲ့အတွက်ဆိုတာဟု
တ်ကဲ့ခင်ဗျာကျွန်တော်တို့လက်နဲ့အတွက်မဟုတ်ဘူးဆိုလို့ရှိရင်ဒီလောက်ကြီးပြုတ်ဝဲပြီးတော့လုပ်နေစရာမလိုပါဘူးပြီးတော့လက်နဲ့အတွက်မဟုတ်ဘူးမြန်မာပြည်ကြီးတစ်ခုလုံးကိုမီးလင်းအောင်ပေးဖို့ဆိုလို့ရှိရင်ကျွန်တော်တို့ဒီဒန်းခွင့်နဲ့တင်ကျွန်တော်တို့မီးလင်းအောင်ပေးလို့ရပါတယ်ဒီဒံွေရောင်းလို့ရတဲ့ပတ်စံနဲ့ကျွန်တော်တို့စစ်ဘူတွေကိုရုရှားလို့ပညာတော်သင်နျူကလ িয়ার ပညာသင်ပြီးရင်နျူကလ িয়ার ရီအက်တာဆောက်ဆိုတာဟိုဘယ်ဘက်နာရတာညာဘက်လက်နဲ့ကုတ်လို့ဖြစ်နေပါတယ်ခင်ဗျာ
ဆိုတော့အဲ့ဒီတွေ့ရတဲ့ PC ကရိယာအစိအပိုင်းတွေကရောလက်နဲ့အတွက်ဖြစ်တယ်ဆိုရဲအထောက်အထားတွေ့ပါသလားအခုကိုစိုင်းသိင်းဝင်ပြောတဲ့ဟာကတော့ဒါ circumstantial evidence ခေါ်တာပေါ့ဖြစ်နိုင်တယ်ပေါ့လေဒီအခြေအနေကိုကြည့်ရင်သူတို့ဒီလောက်ဒီလျှော့ဝဲပြီးလုပ်နေတာကိုကြည့်မယ်ဆိုရင်တံငွေတွေစီရတဲ့နဲ့လုပ်နေတာကြည့်မယ်ဆိုရင်ဒါဟာညဉ့်ဉန်းစွာအသုံးချရေးစွန့်ရင်အတွက်မဟုတ်ဖ ೇನೆ လက်နဲ့အတွက်ဖြစ်နိုင်တယ်ဆိုပြီးတော့ဒါ circumstantial evidence ခေါ်တာပေါ့ဖြစ်နိုင်တဲ့အခြေအနေနဲ့ပြောတာအဲ့ဒီတွေ့စီရတဲ့ PC အထောက်အထားတွေထဲမှာရောဒါဟာဖြင့်လက်နဲ့အတွက်ဒီလိုပစ္စည်းမျိုးသုံးတယ်ဆိုတော့တွေ့ရပါဘူးလား
အဲ့ဒီဥစ္စာကကျွန်တော်တို့ဒီပစ္စည်းအစိတ်ပိုင်းတွေဟာဟိုကျွန်တော်တို့ရဲ့ဒီလုပ်နေတဲ့အလုပ်ကအစပိုင်းမှာပဲရှိနေသေးပါတယ်အဲ့ဒီအချက်ပေါ်မှာလည်းမူတည်ပါတယ်အဲ့ဒါကြောင့်မို့လို့ထုတ်နေတဲ့ပစ္စည်းတွေကဒီလက်နဲ့အတွက်လည်းဖြစ်နိုင်တယ်လို့တခြားတမယူကြကိစ္စရက်တွေအတွက်လည်းဖြစ်နိုင်ပါတယ်ဟိုဒါနျူကလ িয়ার လက်နက်လုတ်ဖို့ထုတ်လုပ်ထားတဲ့ပစ္စည်းတွေလို့အချမ်းမထပွားပြောလို့တော့မရပါဘူးသူကဥမာကျွန်တော်တို့ဒီမြိုင်မှာဝယ်ထားတဲ့ဒီ CNC machine တွေဆိုလို့ရှိရင်ဒါတွင်ကုန်တွေကြီးပဲဒီတွင်ကုန်တွေကနေပြီးတော့ကျွန်တော်တို့ကားပစ္စည်းတွေလည်းထုတ်လို့ရတယ်တနက်ရဲ့ပစ္စည်းတွေကိုလည်းထုတ်လို့ရတယ်ဆိုတော့ကျွန်တော်တို့ဒီဆက်တွေကိုသွားပြီးတော့ဒါလက်နက်ပစ္စည်းထုတ်လို့ရတဲ့ဆက်တွေလို့သွားပြောလို့မရဘူး။သူက machine part တွေကိုထုတ်တဲ့ machine shop ပဲဖြစ်ပါတယ်။အဲ့ဒါလိုပဲခုနကကျွန်တော်ပြောတဲ့အစိတ်အပိုင်းတွေကလည်းဒီကိုယ့်ရဲ့ရည်မှန်းချက်အပေါ်မူတည်ပြီးတော့ဘယ်အတုံးဝင်တဲ့ပစ္စည်းတွေဖြစ်ပါရခင်ဗျာ
။ဟုတ်ကဲ့ကျွန်တော်အဲ့ဒါကိုသိချင်တာပါ။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံစစ်အစိုးရကကမ္ဘာမှာနာမည်ပြတ်တဲ့အစိုးရလူခွင့်ရေးချိုးဖောက်တယ်ဒီလိုနိုင်ငံစင်းရင်လုတ်တယ်။ဒါနောက်ပြီးတော့ဒါတိုင်းရင်းသားတွေကိုမတရားစစ်ဆင်ရေးလုတ်တယ်။ဒီမိုကရေစီမပေးဘူးပိတ်ပင်တယ်ဆိုတဲ့နာမည်ပြက်နေတော့ဒီအစိုးရတရားရဲ့လုတ်ရဟာဘာအတွက်ပဲလုတ်လို့များသောအချင်းကတော့လူတွေဟာလက်နဲ့အတွက်လုတ်တာဖြစ်တယ်လို့ထင်နိုင်စရာအကြောင်းတော့ရှိတယ်ပေါ့ခင်ဗျာ။ဆိုတော့ကျွန်တော်အဲ့ဒါကိုစဉ်းစားတာပါ။တကယ်လို့ဒီလိုလုပ်ငန်းမျိုးဒီလိုလူကြိုက်နေတဲ့စစ်အစိုးရမျိုးမဟုတ်ဘဲနဲ့လူတွေလူလားနှစ်သက်တဲ့ဒီမိုကရေစီအစိုးရတရားရကလုတ်လာတဲ့ဆိုရင်တော့ဒါတွေကကန့်ကွက်စရာဖြစ်နိုင်မယ်လို့ကိုယ်သမင်းထင်ပါလားခင်ဗျာ။
ဟုတ်ကဲ့ကျွန်တော်အနေနဲ့ဆိုရင်တော့ကျွန်တော်ကန့်ကွက်ပါတယ်ခင်ဗျာ။ဘာဖြစ်လို့လဲဆိုတော့ဒီစီမံကိန်းဟာလက်နက်အတွက်ပဲဟိုဥတည်နေတဲ့စီမံကိန်းဖြစ်တဲ့အတွက်ကျွန်တော်ကကန့်ကွက်ရခြင်းဖြစ်ပါတယ်။မြန်မာပြည်မှာဒီလိုလက်နက်မျိုးရှိစရာအကြောင်းမရှိပါဘူးခင်ဗျာ။တကယ်လို့ဒီမိုကရေစီအစိုးရဖြစ်နေမယ်ဆိုလို့ရှိရင်လည်းဒီဥစ္စာလုတ်ခွင့်ရှိလာလိမ့်မယ်လို့ကျွန်တော်မထင်ပါဘူး။ဘာလို့လဲဆိုတော့သူကဒီမိုကရေစီအစိုးရမှာ transparency ကရှိရမယ်အဲဒီခါကျတော့ဒီသူတို့တွေလုံနေတဲ့ပုံစံနဲ့ဆက်သွားလို့မရပါဘူးကျွန်တော်ဒီကိစ္စကိုလက်လက်စီမံကိန်းလို့ကျွန်တော်ကပြောရတဲ့အကြောင်းအရာကျွန်တော်ဟာဒီကိစ္စမှာကိုယ်တိုင်ကိုယ်ကျပါခဲ့တဲ့မျက်မြင်သက်သေတယောက်ဖြစ်လို့ပ
ါဟုတ်ကဲ့တာမက်ဆိုတော့ကိုစိုင်းနေဝင်ပြောတော့အဲ PC အစိပ်ပိုင်းအရာကတော့ဒါလက်နဲ့လားညဉ့်ညမ်းစွာအသုံးချရလားဆိုတာမခွဲခြားနိုင်ဘူးဆိုတာပြောလို့ကျွန်တော်မေ့ရပ
ါဟုတ်ကဲ့
PC အစိပ်ပိုင်းအကွေကြည့်ပြီးတော့ဒါဟာလက်နဲ့အတွက်လုပ်တာသိကြတယ်လို့ပြောလို့မရဘူးပေါ့ဒါပေမဲ့တော်တော်ကကိုစိုက်နေ
ကြည့်ပြီးတော့သုံးသပ်မယ်ဆိုလို့ရှိရင်သုံးသပ်ဒါအခြေအနေမျိုးထွက်ပါတယ်ကိုလူရကိုဆွဲလို့ရတဲ့သဘောမျိုးဖြစ်နေတာရှိပါတယ်ဒါပေမဲ့ကျွန်တော်ကကြတော့ဒီနေရာမှာသူတို့လုပ်ပုံကိုင်ပုံစီစဉ်နေပုံမျိုးကျွန်တော်ကသိခဲ့မြင်ခဲ့တဲ့လူတယောက်ဖြစ်လို့ကျွန်တော်ကဒါလက်နက်စီမံကိန်းအတွက်လို့ကျွန်တော်ပြောတာပါ။ဘာဖြစ်လို့လဲဆိုတော့ဒီကျွန်တော်တို့တမန်တော်သိပ္ပံနဲ့နည်းပညာဆိုင်ရာသူတင်သာဌာနချုပ်မူဗိုလ်ချုပ်စိန်ဝင်ကနေပြီးတော့ဒါဗိုလ်ချုပ်မူကြီးမောင်အေးကိုနျူကလ িয়ার လက်နက်အသုံးချတဲ့စီရေးမဟာဗျူဟာတစ်ခုဒီချပြတာပ presentation လုပ်ကြတာကိုကျွန်တော်တွေ့ခဲ့ရပါတယ
်။ဟုတ်ဆိုတ
ော့ကျွန်တော်ဥပမာတစ်ခုကိုပြောပြတာပါခင်ဗျာ
။ဟုတ်ကဲ့ဆိုတော့ကိုစနီမင်းအနေနဲ့ကတော့ဒါဟာလက်နဲ့အတွက်ဆိုတာအတော်လေးသိကြရပေါ့
။ဟုတ်ကဲ့ပါခင်ဗျာ
။ဟုတ်ကဲ့ညင်ဒီမိုကရေစီအစိုးရတရားဆိုရင်တော့လက်နဲ့လုပ်စရာမလိုဒါပေမဲ့ဒီမြန်မာနိုင်ငံအစိုးရအစောပိုင်းတုန်းကလွန်ခဲ့တဲ့10နှစ်လောက်ကလာကိုစနီမင်းတို့ကိုပညာတော်သင်လွှတ်ခါစားမှလာတော့မသိဘူး။ဒီနျူကလ িয়ার ကိစ္စကိုညဉ့်ဉန်းစွာအသုံးပြုဖို့ဆိုပြီးတော့အဲဤရင်နဲ့သူဆက်သွယ်တာရှိခဲ့တယ်မဟုတ်ဘူးလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့ဒီသတင်းကိုလည်းကြားလိုက်ရပါတယ်အဲနောက်ကျတော့အဲ့ဒီလိုအဲဤနဲ့ဆက်သွယ်ပြီးလုပ်ခဲ့မယ်ဆိုလို့ရှိရင်အဲ့ဒီနျူကလ িয়ার ရီအက်တာကိုဒါအချိန်မှစစ်ဆေးခံရမယ်အဲကားလာရှိပါတယ်အဲဒါကြောင့်မို့လို့အဲကိုပိုင်ကိုနီကိုဟန်နဲ့ဒီနျူကလ িয়ার ရီအက်တာတခုကိုစောင့်မယ်လို့အာဒီလူကြီးတွေကသုံးပြလိုက်တယ်လို့ကျွန်တော်တို့ပြန်ကြားပါတယ်ခင
်ဗျ။ဟုတ်ဆိုတော့အခုကိုစိုင်းမင်းဝင်းတို့တွေ့ရတဲ့အထောက်ထားတွေဟာ IAEA ရင်းနဲ့ဆက်သွယ်ပြီးတော့လုပ်နေတဲ့စီမံကိန်းမဟုတ်ဘူးပေါ့
။မဟုတ်ပါဘူးခင်ဗျာ။ IAEA ရင်းနဲ့ဆက်ဆက်ပြီးတော့လုပ်နေတဲ့အဖွဲ့အစည်းရှိပါတယ်။အရက်ဖက်အဖွဲ့အစည်းရှိပါတယ်။သိပ္ပံနယ်နည်းပညာဝန်ကြီးဌာနက IAEA ရင်းနဲ့တိုက်ရိုက်ဆက်သွယ်ပြီးတော့ IAEA ရဲ့အထောက်အပံ့တွေယူပြီးကျေအပေါ်သိချပါတယ်သူအဲ IAEA ရဲ့ seminar တွေကိုလည်းသူတို့ပဲသွားတက်ပါတယ် IAEA ကပညာရှင်တွေမြန်မာပြည်မှာဇာတ်ရမ်းလာဖတ်တဲ့အချိန်မှာဆိုလို့ရှိရင်လည်းသူတို့ပဲအများစုတက်ရတာရှိပါတယ
်ကိုစိုင်းနေဝင်းတို့တွေးခဲ့ရတဲ့အထောက်အထားဟာအဲ့ဒီအရက်ဘက်စိတ်ပန်တဲ့နိပညာဝန်ကြီးဌာန IAEA နဲ့ဆက်သွယ်ပြီးလုပ်တဲ့စီမံကိန်းမဟုတ်ဘူးပေါ့တခြား
ဒီကိစ္စလေးကတော်တော်ရှုပ်ထွေးပါတယ်ခင်ဗျာဒီကျွန်တော်တို့အမှန်တော့တိတ်ပံနဲ့ဤပညာဆိုင်ရာသူတိသမဌာနချုပ်အောက်မှာကျွန်တော်တို့တက်သုံးတက်ရှိပါတယ်အမှတ်1တိတ်ပံနဲ့ဤပညာဆိုင်ရာပစ္စည်းထုတ်လုပ်ရေးအလုပ်ရုံအမှတ်2တိတ်ပံနဲ့ဤပညာဆိုင်ရာပစ္စည်းထုတ်လုပ်ရေးအလုပ်ရုံနောက်ပြီးတော့အမှတ်1တိတ်ပံနဲ့ဤပညာတက်ဆိုပြီးတော့ကျွန်တော်တက်သုံးတက်ရှိပါတယ်အမှတ်1တိတ်ပံနဲ့ဤပညာပစ္စည်းထုတ်လုပ်ရေးအလုပ်ရုံကပြင်းဝင်မှာရှိပါတယ်နှစ်ကညိုင်ပါပါသိပ္ပံနဲ့နေပညာတက်ကတော့တပိတ်ချင်းမှရှိပါတယ်။အဲ့ဒီအဆောက်အဦတွေကိုစပြီးတည်ခဲ့တာသိပ္ပံနဲ့နေပညာဝန်ကြီးဌာနကစပြီးတည်တာပါ။အဲ့ဒီတပိတ်ချင်းသိပ္ပံနဲ့နေပညာတက်မှဆိုလို့ရှိရင်ကျွန်တော်တို့မရောက်ခင်ကတည်းကဒီသိပ္ပံနဲ့နေပညာဝန်ကြီးဌာနကဒီနျူကလ িয়ার ယူပဗေဒပညာရှင်တွေကရောက်နေနေပါပြီ။အဲရုရှားကိုသွားတဲ့အခါမှာလည်းကျွန်တော်တို့စစ်ဘိုလ်တွေကတဝက်သိပ္ပံနဲ့နေပညာဝန်ကြီးဌာနကရက်ဖက်ပညာရှင်တွေကတဝက်ပါပါတယ်ဒါမဲ့ကျွန်တော်တို့ရုရှားမှာစာတင်နေတဲ့အချိန်မှာပဲအဲ့ဒီတက်သုံးတက်စလုံးကအဆောက်အဦတွေကိုသိပ္ပံနဲ့နေပညာဝန်ကြီးဌာနကတောင်းအောင်ယူပြီးတော့ဖောက်ပြီးသွားပြီအဲကျွန်တော်တို့ရုရှားပြန်လာတဲ့အခါကျမှဒါလျင်တက်ဖွဲ့စည်းပုံတိုင်းဖွဲ့စည်းပြီးတော့ဒီဝန်ထမ်းတွေကိုထည့်လိုက်တာပါခင်ဗျာ
ဆိုတော့အခုပြောတာရုရှားပါလာပြီနော်ရုရှားနဲ့IAEA နဲ့လုတ်တဲ့ဟာတပိုင်းမြောက်ကိုရီးယားနဲ့ဆက်ဆက်ပြီးလုတ်တဲ့ဟာတပိုင်းအဲ့လိုနှစ်ပိုင်းပဲပြောလို့ရလား
ကိုရီးယားနဲ့ဆက်ဆက်နေတဲ့ကိစ္စတွေကတော့တမန်ရိုးကြလက်နက်တွေပဲရှိပါတယ်ခင်ဗျာကျွန်တော်ဒီနျူကလ িয়ার နဲ့ပတ်သက်တဲ့ကိစ္စတွေမှာတော့မြောက်ကိုရီးယားတွေကိုကျွန်တော်မတွေ့ခဲ့ရပါဘူ
းအဲ့လိုဆိုရင်ဒီနျူကလ িয়ার မြန်မာနိုင်ငံကနျူကလ িয়ার ထုတ်လုပ်မယ်ဆိုတဲ့ကိစ္စမှာနောက်ွယ်ကရှိနေတာရုရှားပဲပေါ့
ရုရှားကဒီကိစ္စမှာရုရှားပါတယ်လို့ပြောလို့မရပါဘူးခင်ဗျာကျွန်တော်တို့ကိုစာတင်ပေးတဲ့အဲသူကရုရှားဖြစ်ပေမဲ့ဒီကိစ္စကြီးတစ်ခုလုံးကိုရုရှားကလုံးဝအကူအညီပေးမှာမဟုတ်ပါဘူ
းဟုတ်ကဲ့ဆိုတော့အဲ့ဒီနောက်မှာဘယ်သူရှိပါလဲခင်ဗျာအဲ့ရောအဲ့မြန်မာနိုင်ငံစစ်ဆွာနျူကလ িয়ার လက်နက
်ဘူးမှမရှိပါဘူးနျူကလ িয়ার စီမံကိန်းကသူတို့ရဲ့စိတ်ကူးစိတ်တန်းနဲ့သူတို့လုပ်တာပါအဲ့ဒီလိုစိတ်ကူးစိတ်တန်းတွေကလည်းဒါဝန်ကြီးဦးတောင်းရဲ့အစီအစဉ်တွေကြီးပါပဲသူကဒီ IAEA ကဆက်မနာတွေကိုသူ့ရဲ့ဒီဒေါက်တာတွေဝတ်တက်ခိုင်းနေပြီးတော့မြန်မာပြည်ကိုပညာရှင်တွေဖိတ်ခေါ်ပြီးတော့ဒီပပညာရှင်တွေဖိတ်ခေါ်ပြီးတော့ဆက်မနာတွေထပ်ခိုင်းနေအဲဒီကရတဲ့အချက်လက်တွေပေါ့ဘူတီပြီးတော့ကိုနီဥဟန်နဲ့လုပ်တဲ့သဘောပါပဲဒီစီမံကိန်းရဲ့နောက်ွယ်မှာနိုင်ငံခြားဘယောကမပါဘူးလို့ကျွန်တော်မြင်လာတယ
်ဟုတ်ကဲ့ဆိုတော့အခုအမေရိကန်တို့ဘာလို့ကမြောက်ကိုရီးယားဆက်ဆက်ပြီးတော့ဒါမြန်မာနိုင်ငံဟာနျူကလ িয়ার ဘုံးလက်နက်လုပ်ဖို့စီစဉ်နေဘာညာပြောနေရတယ်တကယ်တော့နည်းနည်းချက်ကားတဲ့သဘောဖြစ်နေပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်အနေနဲ့ကတော့နိုင်ငံရေးရကြည့်မယ်ဆိုလို့ရှိရင်မြောက်ကိုရီးယားကမြန်မာပြည်ကိုနျူကလ িয়ার အကူအညီပေးဖို့အတွက်မဖြစ်နိုင်ပါဘူးဘာလို့လဲဆိုတော့ မြန်မာပြည်နျူကလ িয়ার လက်နက်ရှိမှာကိုအမေရိကန်နဲ့ဆိုင်တရုတ်ကပူပြီးတော့ကြောက်ပါလိမ့်မယ်အဲအဲ့ဒီတော့တရုတ်ကဒီမြောက်ကိုရီးယားကိုပိတ်ထားတာလေးတွေရှိပါလိမ့်မယ်အဲအဲကြောင့်မို့လို့မြောက်ကိုရီးယားစီကကျွန်တော်တို့ဒီနျူကလ িয়ার နဲ့ပတ်သက်တဲ့အကူအညီတွေမရနိုင်တာဖြစ်နိုင်ပါတယ်ဘာလို့လဲဆိုတော့ဒီမြောက်ကိုရီးယားပညာရှင်တွေတော်တော်များများကိုကဒီတရုတ်ပြည်ဘက်ကနေပြီးတော့ပတ်လာတာမျိုးတွေကျွန်တော်တွေ့ရပါတယ
်ဆိုတော့ဟိုသင်းဘောတစ်စင်းမယုံတန်ငါဖြစ်เสียလက်နေပစ္စည်းတွေတင်ဆောင်လို့မြန်မာနိုင်ငံကိုလာရဲစစ်စစ်မခံဘူးပြန်လှည့်သွားရဲဆိုတဲ့သင်္ဘောမှာတချို့ကတော့နျူကလ িয়ার လက်နေထုတ်လို့ရင်းနဲ့ပတ်သက်တဲ့ပစ္စည်းတွေပါတယ်ဘာညာပြောကြတယ်အဲ့ဆိုတော့အဲ့ဒါဟာမဖြစ်နိုင်ဘူးခင်ဗျအ
ဲ့ဒီဟာကနျူကလ িয়ার နဲ့မဆိုင်ဘူးလို့ကျွန်တော်မြင်ပါတယ်ဘာလို့လဲဆိုတော့အဲ့ဒီပစ္စည်းတွေကဟိုကပ္ပစနဲ့ပို့ပြီးတော့သက်ဆိုင်မယ်တမယိုးကြလက်နေတွေနဲ့ဆိုင်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဒါနဲ့မကျွန်တော်နောက်တစ်ခုမြင်နေတာကတော့တကယ်လို့ဒါမြန်မာနိုင်ငံမှာလူကြိုက်များတဲ့ဒီမိုကရေစီအစိုးရပြည်သူလူထုရွေးကောက်တင်မြှောက်ထားတဲ့ဒီမိုကရေစီအစိုးရတရားဖြစ်လာမယ်ပြီးတော့နျူကလ িয়ার ကိုလက်နဲ့အတွက်မဟုတ်ဖဲနဲ့ငင်းကြန်းစွာအုံချဖို့စွန့်ရင်အတွက်အုံချဖို့ဆိုရင်ကိုစိုင်းပင်ဝင်ဟာနျူကလ িয়ার လုပ်ငန်းနဲ့ပတ်သက်ခဲ့တဲ့ပညာရှင်တယောက်နဲ့ဘယ်လိုမြင်ပါလဲနျူကလ িয়ার စွန့်ရင်ကိုသုံးပြီးတော့လောင်စာအဖြစ်သုံးခြင်းဟာမြစ်တွေကိုပိတ်ပြီးတော့ရေတံတမန်တွေတိဆောက်တာတဲ့တဘာဝပောင်းရင်ပြည်သူမှုလဲတက်တာတဲ့ဆိုတော့တချို့ကပြောကြပါတယ်ကုစားမြင့်မင်းအမျိုးပြည်ချင်ပါတယ်ကိစ္စအောင
်ကျွန်တော်ကတော့နျူကလ িয়ার ပညာရှင်မဟုတ်ပါဘူးခင်ဗျာကျွန်တော်အပေါင်းအသင်းတွေကတော့နျူကလ িয়ার ရီအက်တာနဲ့ပတ်သက်ပြီးတော့ energy နဲ့ပတ်သက်ပြီးတော့ဒါတင်လာခဲ့တဲ့လူတွေရှိပါတယ်သူတို့ပြောပုံဆိုပုံတွေကိုတော့ကျွန်တော်ကြားနေရပါတယ်ဒါဒီနျူကလ িয়ার energy ကတော့ကမ္ဘာပေါ်မှာအသန့်အစင်ဆုံး energy လို့တော့ပြောကြပါတယ် pollution အနည်းဆုံးလို့ပြောကြပါတယ်ဒါပေမဲ့တခုရှိပါတယ်ကျွန်တော်တို့ဒီနျူကလ িয়ার ရီအက်တာဆိုတာကဖောက်ပြီးဒီတိုင်းထားလို့မရပါဘူးကျွန်တော်ဘယ်အဆောက်အဦမှဇင်းဖောက်ပြီးဒီတိုင်းကျထားလို့မရ maintenance ကလည်းရှိရမယ်သူ့ operate လုပ်ဖို့အတွက်technician တွေဒီ engineer တွေအများကြီးလိုပါသေးတယ်ကျွန်တော်တို့လူအရင်းမြစ်အများကြီးစနစ်တကျဖွဲ့စည်းထားဖို့လိုပါသေးတယ်ခင်ဗျာသူကအန္တရာယ်ရှိတဲ့ကိစ္စတခုဖြစ်ပါတယ်ဒီအခုမသိလို့ချာနိုဘီလ်လို့ဖြစ်သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်အတွက်ကဒုက္ခရောက်တရားပဲရှိပါတယ်အကျိုးတဲ့အပြစ်ကပုံများတယ်လို့ကျွန်တော်မြင်ပါတယ်နောက်ပြီးတော့စွန့်မြစ်ပစ္စည်းတွေကိစ္စလည်းရှိပါတယ်